နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ထောင်နာခွန်နှစ်စီတည်ပြီးခံထားရတဲ့ Rider သတင်းတော်နှစ်ယောက်လွတ်မြောက်ရေးအတွက်နီလန်ပေါင်းစုံသုံးပြီးလုပ်ပေးဖို့ American ထက်လွတ်တော်မှ၁၁ယောက်ကနိုင်ငံသားဝန်ကြီး Mike Pompeo စီစာရေးပန်ကြားလိုက်ပါတယ်။ဒီသတင်းတော်နှစ်ဦးကိုအမြန်ဆုံးပြန်လွှတ်ပေးဖို့အခုလို American ထက်လွတ်တော်မှတွေတောင်မကဒုသမ္မတ Mike Pence နဲ့တခြားလွတ်တော်မှတွေကလည်းတောင်းဆိုနေကြတာမို့မြန်မာဆွေရကဒီကိစ္စကိုအရေးယူဆောင်ရွက်လာနိုင်ချေရှိတယ်လို့ Humanist Watch လူခွင့်ရေးအဖွဲ့ကသုံးသပ်ပါတယ်။ဒေါက်ကင်မျိုးသက်ကအပြည့်ဆုံးပြောပြပါမယ်။
ထောင်တန်းပြစ်ဒဏ်ခုနှစ်စီချခံနေရတဲ့ Riders သတင်းတောက်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့ကိုချင်းချက်မရှိအ мян ပြန်လွှတ်ပေးရတဲ့အတွက် American သမ္မတ Donald Trump အစိုးရအဖွဲ့အစည်းနဲ့မြန်မာအပေါ်မှာစီးပွားရေးအရာရေးယူဒဏ်ခတ်မှုတွေချမှတ်ဖို့အပါအဝင် American ဘက်ကလုံနိုင်တဲ့နီလန်အားလုံးကိုတုံးပေးဖို့အထက်လွှတ်တော်အမတ်၁၁ယောက်က American နိုင်ငံခြားရေးဝန်ကြီး Mike Pompeo ထံကို September 17ရက်နေ့ကစာရဆောင်ရေးသားပေးပို့ခဲ့တာဖြစ်ပါတယ်။စင်ကာပူနိုင်ငံမှာကျင်းပတဲ့အာဆီယံနဲ့ဆက်ဆက်ဆွေးနွေးပွဲတွေအတွင်းအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဦးကျော်တင်နဲ့ဩဂုတ်လ၄ရက်နေ့မှာတရားတွေ့ဆုံဆွေးနွေးခဲ့တဲ့ American နိုင်ငံခြားရေးဝန်ကြီး Pompeo ကသတင်းတောက်နှစ်ယောက်အရေးနဲ့ပတ်သက်ပြီးစိုးရိမ်မှုရှိကြောင်းပြောကြားခဲ့တယ်လို့သူတို့ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးတင်တယ်လို့လည်းသူ Twitter မှာရေးပါတယ်။ဒီသတင်းတောက်တွေအတွက်စိုးရိမ်မှုရှိတဲ့ဝန်ကြီးပေါ်ပီယိုစီကိုအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကအမတ်တွေဖြစ်တဲ့ Republican Party က Marco Rubio နဲ့ Democratic Party က Jeffrey Markey တို့အပါအဝင် Republican အမတ်5ယောက်နဲ့ Democratic အမတ်6ယောက်တို့လက်မှတ်ရေးတိုးပြီးစာပေးပို့ခဲ့တာဖြစ်ပါတယ်။အခုလိုဩစာကြီးတဲ့အဖွဲ့ကတိုက်တွန်းတာမို့ထိရောက်မှုတစုံတရာရှိလာနိုင်တယ်လို့သုံးသပ်သူကတော့ Human Rights Watch လူခွင့်ရေးအဖွဲ့ကအာရှရေးရာဒါရိုက်တာ Brett Adams ပါ
။ I think this is a very influential group of people who Aung San Suu Kyi and the NLD will take seriously because these are people
ဒီဖွဲ့ကပုံကိုတွေဟာတိတ်ကိုဩစာကြီးတဲ့သူတွေမို့သူတို့ပြောကြချက်ကိုတောင်ဆန်းစုကျင်တဲ့ NLD ပါတီကတည်တည်ချာချာနားထောင်မယ်လို့ကျွန်တော်ထင်ပါတယ်။ဒီပုဂ္ဂိုလ်တွေဟာနှစ်ပေါင်းများစွာသူတို့ကိုအထောက်အကူပေးခဲ့သူတွေပါ။သူတို့ထောင်ချနေခြင်းလွတ်မြောက်အောင်မြန်မာနိုင်ငံမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်မြောက်အောင်လုပ်ပေးခဲ့သူတွေပါ။တောင်ဆန်းစုကျင်ကိုယ်တိုင်ကလည်းလူခွင့်ရေးအတွက်နှစ်ပေါင်းများစွာလှုပ်လာခဲ့သူပါ။ဒါကြောင့်ဒီပုဂ္ဂိုလ်ရဲ့ပြောကြချက်တွေထိရောက်မယ်လို့ထင်ပါတယ်
။ Writers သတင်းဌာနကမြန်မာသတင်းသမားနှစ်ယောက်ကိုထောင်နှံခုနှစ်စီပြစ်ပေးခဲ့ခြင်းမှာဒီလိုအပြစ်ပေးခဲ့တဲ့တရားရုံးဆင်ခြင်ချက်ကိုပြန်လည်ပြင်ဆင်ပြီးအမြန်ဆုံးပြန်လွှတ်ပေးဖို့ American ဒုသမ္မတ Mike Pence နဲ့တိုက်တွန်းခဲ့ပါတယ်။သတင်းတော်ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့ဟာထောင်နဲ့အပြစ်ပေးရမယ်သူတွေမဟုတ်ဘဲလူခွင့်ရေးချိုးဖောက်မှုတွေနဲ့အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုဖော်ထုတ်ဖို့အတွက်ကြိုးစားခဲ့သူတွေဖြစ်နေဂုံပြုတ်ထိုက်သူတွေဖြစ်ကြောင်း American ဒုသမ္မတကပြောကြားခဲ့တာပါ။ဘာသာရေးနဲ့သတင်းလွတ်လပ်ခွင့်တွေဟာခိုင်မာတဲ့ဒီမိုကရေစီစနစ်မှာမရှိမဖြစ်လိုအပ်ကြောင်းပြောဆိုခဲ့တယ်လို့သတင်းတောက်နှစ်ယောက်ကိုထောင်နှံအဖြစ်ပေးလိုက်တဲ့အတွက်စိတ်နှောက်ယှက်ဖြစ်ရကြောင်းလည်းပြောခဲ့ပါတယ်။အခုလိုအမေရိကန်ဒုသမ္မတရဲ့ပြောကြားချက်ဟာမြန်မာအရေးကိုအမေရိကန်ကအရေးတည်ယူဆောင်ရွက်နေကြောင်းပြသနေတယ်လို့ Brett Adams ကရှုမြင်ပါတယ်
။ You know, Mike Pence probably was asked to do this by some of his colleagues in the Republican Party because Donald Trump isn't really
Mike Pence ကိုသူ့ရဲ့ Republican Party တွေကသူတွေကတိုက်တွန်းခဲ့တဲ့အတွက်အခုလိုပြောကြတာဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့သမ္မတ Trump ကအမေရိကန်မှာရောတခြားနိုင်ငံတကာမှာပါလူ့အခွင့်အရေးကိုမြင့်တင်အားပေးတာမရှိတဲ့အတွက်အထူးသဖြင့်ဒီသတင်းတောက်နှစ်ယောက်အရေးအတွက်လှုပ်ဆောင်တာမရှိပါဘူး။ဒါပေမဲ့ဒုသမ္မတကသမ္မတအင်ဗျူရဲ့ထောက်ခံမှုနဲ့လုံနိုင်တဲ့နိလန့်ကိုရှာပြီးလှုပ်တာမို့ဒါဟာတိတ်ကိုအရေးကြီးပါတယ်။ဒါကဘာကိုပြသနေတယ်လဲဆိုတော့ Republican Party ရဲ့အထက်နဲ့အောက်လွှတ်တော်ကအရေးယူလှုပ်ဆောင်ဖို့အမေရိကန်အစိုးရအနေနဲ့မီးစင်းပြလိုက်တဲ့သဘောပါ
။ဝန်ကြီးပေါ်ပီယိုစီရေးသားပြဖို့ရဲ့စာရင်းမှာမြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေကိုစုံစမ်းဖော်ထုတ်ရေးသားတဲ့သတင်းတောက်နှုတ်ကိုနိုင်ငံတော်လျှို့ချက်အုပ်ပြင်းနဲ့ပြစ်ပေးခဲ့တာဖြစ်ပြီးသူတို့နှုတ်ကိုခုလိုပြစ်ပေးတာဟာသတင်းလွတ်လပ်ခွင့်ကိုပါဖိနှိပ်နေတယ်ဆိုတာပြသနေကြောင်းနဲ့မစ္စတာပေါ်ပီယိုဟာအရင်ကလည်းဒီကိစ္စကိုမြန်မာနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကိုတင်ပြခဲ့ပြီးသတင်းတောက်နှစ်ယောက်ကိုအမြန်ဆုံးလွှတ်ပေးဖို့ပြောကြားခဲ့တာမို့အခုလည်းဒီကိစ္စကိုဆက်လက်ဆောင်ရွက်ပေးဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။အခုစက်တင်ဘာလကုန်83ကျင်းမြောက်ကုလသမဂ္ဂအထွေထွေညီလာခံကျင်းပအချိန်မှာမြန်မာနိုင်ငံကဝန်ကြီးဦးကျော်တင်နဲ့တက်ရောက်ဖို့ရှိတာမို့ညီလာခံမတိုင်ခင်ဝန်ကြီးပေါ်ပီယိုကိုအထက်လွှတ်တော်အမတ်တွေကစာရေးသားပေးပို့ပြီးအဆင့်မြင့်တွေ့ဆုံပွဲတွေမှာဖိအားပေးပြောဆိုဖို့နဲ့အမေရိကန်ဘက်ကအရေးယူဒဏ်ခတ်မှုအပါအဝင်တက်နိုင်တဲ့နီလန်းပေါင်းစုံသုံးပြီးသတင်းတောက်နှစ်ယောက်အများဆုံးချွင်းချက်မရှိပြန်လွှတ်ပေးရတောင်းဆိုဖို့အတွက်တိုက်တွန်းနေကြတာဖြစ်ပါတယ်။မီရှိဂန်ပြည်နယ်ကဒီမိုကရက်တစ်လွှတ်တော်အမတ်ဆန်ဒီလေဗန်ကလည်းရင်းဂျာရီပေါ်မှာကျင်းပမှုဆိုင်ရာသတင်းတွေရေးတာတဲ့ Writers သတင်းတောက်နှစ်ယောက်ကိုထောင်နှံပြစ်ပေးခဲ့တာပြန်ပြီးလွှတ်အောင်လုပ်ပေးဖို့ မြန်မာနိုင်ငံကရပ်သားခေါင်းဆောင်ဖြစ်တဲ့ဒေါက်ဆန်းစုကြည်ကိုတောင်းဆိုတဲ့အဆိုပြုချက်ကိုအောက်တတော်နိုင်ငံခြားဆက်ဆံရေးကော်မတီထံကိုတောက်တာနေမှာပဲတင်သွင်းခဲ့တာဖြစ်ပါတယ်။ဒါအပြင်ဒေါက်ဆန်းစုကြည်အနေနဲ့နိုင်ငံခေါင်းဆောင်တူရဲ့လုပ်ပိုင်ခွင့်အာဏာကိုသုံးပြီး Writers သတင်းတောက်နှစ်ကိုလူငင်းချမ်းသာခွင့်ပေးရေးလှုပ်ဆောင်ဖို့ပါလွှတ်တော်အမတ် 11 ကတောင်းဆိုခဲ့တာဖြစ်ပါတယ်။